တရုတ်နိုင်ငံကူမင်းမြို့မှာစစ်ကောင်စီနဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF DNLA တွဲဆုံဆွေးနွေးခဲ့ရမှာထူးခြားတဲ့ရလဒ်တွေမရှိခဲ့ဘဲနဲ့အဆုံးသတ်ခဲ့ပါတယ်။ညီနိုင်မှုခက်ခဲတဲ့ကိစ္စရပ်တွေကိုသက်ဆိုင်ရာနှစ်ဖက်အဖွဲ့အတွင်းမှာပြန်လည်ဆွေးနွေးပြန်ပြီးတော့နောက်တစ်ကြိမ်ထပ်မံတွေ့ဆုံဖို့သဘောတူညီခဲ့ကြောင်း DNL ကသတင်းထုတ်ပြန်ခဲ့ပါတယ်။တရုတ်နိုင်ငံကဆွေးနွေးပွဲအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မတ်စုမုံပြပြပေးပါရှင်
။စစ်ကောင်စီနဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF DNL ကိုယ်စားလှယ်တွေဟာတရုတ်စိုးရရဲ့ဂျောင်းဝင်ဆောင်ရွက်မှုနဲ့အတူတရုတ်နိုင်ငံကုမင်မြို့မှာဒီလ16ရက်နဲ့18ရက်နှစ်ရက်တာတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။အဲဒီတွေ့ဆုံတဲ့ဆွေးနွေးပွဲမှာတော့နှစ်ဖက်တောင်းဆိုချက်တွေကိုညှိနှိုင်းဖို့ခက်ခဲတာကြောင့်နောက်တစ်ကြိမ်ထပ်မံတွေ့ဆုံမှုအတွက်သဘောတူခဲ့ကြောင်း PSL နဲ့ DLL ရဲ့ပြောရေးဆိုခွင့်ရှိသူလွေးရည်ဦးက VOE မြန်မာပိုင်းကိုပြောပါရယ
်တွေ့ဆုံဆွေးနွေးမှုမှာနှစ်ဖက်ကတော့ဒီအပြန်လန်တောင်းဆိုပြင်ပြမှုတွေရှိပြီးတော့မှဒီသဘောထားရယူတဲ့ချိန်မှာခက်ခဲများဆက်ရှိနေသေးတဲ့အတွက်ကြောင့်ပေါ့နော်ဒီနောက်တစ်ခါပြန်တွေ့ဆုံဖို့ငါတို့ချိန်ထားတာမျိုးဖြစ်ပါတယ်ဒီလလောက်ဦးချင်းဖြစ်ပါတယ်ဟုတ်ကဲ့
PSLF TLL ထုတ်ပြန်ချက်မှာတော့နောက်တစ်ကြိမ်တွေ့ဆုံမှုအတွက်တရုတ်စိုးရရဲ့အထူးကိုယ်စားလှယ်တိန့်ရှီကျွန်းကဥဆောင်ဆွေးနွေးခဲ့ကြောင်းဖော်ပြထားပါတယ်။ဒီတွေ့ဆုံပွဲမှာ PSLF TLL ဘက်ကသူတို့သိမ်းယူထားတဲ့မြို့12မြို့ကိုပလောင်ပြည်နယ်ထဲမှာထည့်သွင်းမှုတောင်းဆိုကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။ PSLF TLL ရဲ့ပြောရေးဆိုခွင့်ရှိသူကတော့အဲ့ဒီတွေ့ဆုံပွဲမှာနိုင်ငံရေးအရာတောင်းဆိုတာမျိုးတွေမရှိခဲ့ကြောင်းနဲ့စီရေးဆိုင်ရာအချက်တွေကိုပဲအဓိကတောင်းဆိုခဲ့ပါတယ်လို့အခုလိုဆက်ပြောပါတယ်
။ဟုတ်ကဲ့ဒီတွေ့ဆုံဆွေးနွေးမှုမှာကျမတို့ကဒီနိုင်ငံရေးနဲ့ပတ်သက်ပြီးတော့မပြောဆိုတာမျိုးတွေတော့မရှိသေးဘူးပေါ့နော်။ကျမတို့ပဲတင်ပြတာကနံပါတ်1အချက်ကတော့ဒီလက်ရှိနှစ်ဖက်သက်ပေါ့နော်။အရောက်တဲ့နေရာမှာတိုက်ပွဲတွေချက်ချင်းရပ်ဖို့အပြုတ်တွေရပ်ဖို့နံပါတ်2ချက်တော့ဒီလေကြောင်းတိုက်ခိုက်တာမျိုးပြီးတော့မှလက်နက်ကြီးတွေပြတ်တာမျိုးပေါ့တုံးနဲ့တိုက်ခိုက်တာမျိုးကိုရပ်တန့်ပေးဖို့ ਨੇ နံပါတ်3ကတော့ဒီနှစ်ဖက်ထိ ंछ ုပ်တဲ့နေရာဒီမှာဒီအရတပီပီလူထုတွေရဲ့စာဝတ်နေရေးပြီးတော့ဒီအစီတင်သွင်းမှုတွေပေါ့နော်ဒါတကူလူလက်စာအယူတည်ဖို့နိုင်ဖို့ကျမတို့ပြောင်းတောင်းဆိုတာဖြစ်ပါတယ်ဟုတ်ကဲ့
PSLF TLL ပြောရေးဆိုခွင့်ရှိသူကစစ်ကောင်စီဘက်ကတောင်းဆိုတဲ့အချက်တွေကိုတော့ထုတ်ဖော်ပြောဆိုတာမရှိခဲ့ပါဘူးပြီးတော့စစ်ကောင်စီဘက်ကလည်းဒီဆွေးနွေးပွဲနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိပါဘူး။တရုတ်နိုင်ငံကုမင်းမြို့မှာကျင်းပတဲ့နှစ်ရက်ကြာဆွေးနွေးပွဲကိုစစ်ကောင်စီဘက်ကဒုတိယဗိုလ်ချုပ်ကြီးကိုကိုဦးဦးဆောင်ခဲ့ပြီးတော့ PSLF TLL ဘက်ကတော့ဒုဗိုလ်ချုပ်ကြီးတာကျုပ်ကြားဦးဆောင်တက်ရောက်ခဲ့ပါတယ်။စစ်ကောင်စီနဲ့ TLL တို့ကြားဆွေးနွေးပွဲမစမီဒီလ15ရက်နေ့မှာတော့နောင်ချိုမြို့နယ်အတွင်းကိုစစ်ကောင်စီဘက်ကဘုံအလုံး40ကျဲချခဲ့တယ်လို့လက်နက်ကြီးနဲ့အလုံး140နီးပါးပစ်ခတ်ခဲ့တယ်လို့PSLF TLL ဘက်ကသတင်းထုတ်ပြန်ထားပါတယ်ဒေသရင်းသတင်းတွေကိုဖော်ပြနေတဲ့ရွှေဖီမြေသတင်းဌာနကတော့ဒီလ18ရက်နေ့ကနေစတင်ပြီးတော့နောင်ချိုမြို့နယ်ထဲမှာတိုက်ပွဲတွေပြန်ပြီးပြင်းထန်လာနေတယ်ဆိုတာကိုဖော်ပြထားပါတယ်ရှင်